ထိုင်းနိုင်ငံဘန်ကောက်မြို့မှာအင်ကာနစ်ကဖြစ်ခဲ့တဲ့ပြင်းထန်တဲ့ပောက်ကွဲမှုကြီးတစ်ခုကြောင့်လူသုံးသေဆုံးခဲ့ရတယ်လို့ထိုင်းရာရှိတွေကပြောပါတယ်။ထိုင်းနိုင်ငံမြို့တော်ရဲ့စင်ဂျေဖုံးကအထက်တွေများတဲ့လူနေအဆောက်အဦကြီးတစ်ခုမှာဖြစ်ခဲ့တဲ့ဒီပောက်ကွဲမှုကြောင့်အခြားလူ9ဦးလည်းဒဏ်ရာရရှိသွားပြီးတော့အဆောက်အဦကြီးလည်းပြင်းထန်စွာထိခိုက်ပျက်စီးသွားပါတယ်။ဒီပောက်ကွဲမှုဖြစ်ရတာကကြီးမားတဲ့ဘုံတစ်ခုဒါမှမဟုတ်ဘုံလုတဲ့ပောက်ကွဲပစ္စည်းတွေပောက်ကွဲတာကြောင့်ဖြစ်နိုင်တယ်လို့အာဏာပိုင်တွေကဆိုပါတယ်။ထိုင်းကာကွယ်ရေးဝန်ကြီးဗိုလ်ချုပ်ကြီးပရဝတ်ဝမ်ဆူဝမ်ကတော့ဒီဘုံခွဲသူတွေဟာအင်ဂျီနေဘွယ်ဆန္ဒပြသူတွေဖြစ်တာရှင်းပါတယ်လို့ AFP သတင်းဌာနကိုပြောခဲ့ပါတယ်။အင်ဂျီနေဘွယ်ဆန္ဒပြသူတွေဟာဒီနှစ်အစပိုင်းတုန်းကဘန်ကောက်မြို့ထဲမှာအစိုးရစန့်ကျင်ဆန္ဒပြပွဲတွေကိုနှစ်လကြာလုပ်ခဲ့ပါတယ်။ရခိုင်အစိုးရခန်းစားတွေအရတော့ဒီပောက်ကွဲမှုဟာထိုင်းနိုင်ငံတောင်ပိုင်းကမွတ်စလင်အကြမ်းဖက်သူတွေနဲ့ဆက်ဆက်နိုင်တယ်လို့ရဲတွေကယုံကြောင်းဆိုခဲ့ပါတယ်။ဒီထိုင်းနိုင်ငံတောင်ပိုင်းမှာ2004တည်းကဆိုလို့ရှိရင်လူပေါင်း4000ကျော်သေဆုံးခဲ့ပြီးပါပြီ။